မြန်မာနယ်စပ်ကင်ပီနယ်အတွင်းကကြာအင်းစိတ်ကြီးကြိုက်တုံမြို့နယ်ရင်ခွဲတောင်မြောက်ဝတီမြို့နယ်ဖလူကြီးဖလူလေးမင်းလက်ပန်ရွာဝလီမြို့နယ်မော်ခီတောင်စတဲ့နေရာတွေမှာကရင်အမျိုးသားလူမျိုးရေးတပ်မတော်နဲ့ DKBA ပူးပေါင်းတပ်ဖွဲ့တွေနဲ့ဒီမြန်မာစစ်ဆေးရတပ်တွေအကြားမှာစနေနေ့ကစပြီးတော့ပစ်ခတ်မှုတွေတဖန်ပြန်လဲဖြစ်ပွားနေတာမှာနှစ်ဖက်စလုံးဒဏ်ရာရမှုတွေတိုက်စုံမှုတွေလည်းရှိနေပါတယ်ဖလူကြီးဖလူလေးတိုက်ပွဲတွေမှာတော့ဒီရွာတဲကိုပါလက်နက်ကြီးတွေကျလာတာကြောင့်ရွာသားတွေထိခိုက်မှုရှိနေတယ်လို့ထွက်ပြေးလွတ်မြောက်လာတဲ့ဒုက္ခသည်တွေကပြောပြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းထားတဲ့ MAA မှာကအကြောင်းစုံကိုပြောပြပေးပါမယ်ရှင်
။ထိုင်းမြန်မာနယ်စပ်မှာမြန်မာစစ်ဆေးရတပ်တွေနဲ့ DKBA တို့ဟာတလခွဲကြော်ကြပစ်ခတ်မှုတွေဖြစ်နေပြီးနိုင်ငံရေးအရဖြည့်ရှင်းမှုတွေမရှိတာကြောင့်တင်းမာမှုတွေဆက်ဖြစ်နေရတယ်ဆိုပြီး DKB ကပြောပါတယ်ဒီလိုနှစ်ဖက်ဖြစ်ခတ်နေတဲ့ပြည်တွင်းစစ်ကြောင့်ပြည်သူတွေထိခိုက်မှုတွေအိုးအိမ်ဆွန့်ခွာရမှုတွေဖြစ်နေပြီးထိုင်းနိုင်ငံဘက်ချမ်းမှာလည်းလုံလောက်တဲ့ကာကွယ်စောင့်ရှောက်မှုတွေမရဖြစ်နေပါတယ်တိုက်ပွဲတွေအတွင်းမြောက်ရီမြို့နယ်မင်းလက်ပံရွာသားတွေထိခိုက်မှုတွေဖြစ်နေရတဲ့အကြောင်းကိုထိုင်းနိုင်ငံဘက်ကတင်းရှောင်လာတဲ့ဒုက္ခသည်ရွာသားတို့ကအခုလိုပြောပါတယ်
7:45လောက်ပေါ့နော်အဲလောက်နေပြီးတော့ဒီ7:00ထိုးတော့ဒီကိုဒီမနေ့အလုံးကြီးစောင့်ရှောက်ပြင်နေတယ်အဲ့ဒီဖလူကြီးနဲ့ဖလူလေးမှမှဒီမနေ့ပြင်နေတယ်။အဲမနေ့ကဒီဟိုနေ့2နာရီခွဲလောက်ပေါ့နော်မြန်မာစံတွေ2နာရီခွဲလောက်နေပြီးတော့သုံးလုံးဒီမီလက်ပန်ရောဝက်ဘေးနဲ့ဒီရောဘေးတွေမှလည်းကြားတယ်သုံးလုံး။အဲနောက်3နာရီလောက်မှသုံးလုံးလည်းထပ်ကြတော့ဒီမီလက်ပန်ရောကအဲ3ရောက်ထိပါတာဟိုတယောက်ကဒီဂျင်ဘတ်ကိုဒီဂျင်ဘတ်ရဲ့ပေါ်တော့နည်းနည်းကြားတာပေါ့နော်ဆက်ယူနာလောက်မှတစ်ချက်ထိပါတယ်ဒီရောကယောက်ကြတယောက်နော်။အဲနောက်တယောက်ကြတော့ဒီလက်တစ်ဖက်ကကျုံရောနောက်လက်တစ်ဖက်ကိုတက်ထိပါတယ်အဲနောက်တရကြတော့ main key ကိုကြတော့ဒီအောက်ပိုင်းဒီခြေတလုံးလောက်အဲ့လောက်မှာဆက်ဆက်တည်ရတရကတော့ချင်းနေနေဆူရတာမှာဒီဟိုလို့အပေါ်နားလောက်ကျသွားတယ်ဆိုတော့အဲ့တရတော့လည်းချင်းဆူရတယ်ကျန်တဲ့တရကတော့လက်နဲ့ချောက်တည်ရဆိုတော့အဲ့တော့ဟိုဒီဘလူးပြစ်မှတော့မသိဘူးဒီမလက်ပတ်ရွာတွေကိုလည်းကျတာ
ထိခိုက်မိတဲ့ရွာသားတွေကိုသတင်းပေါက်ကြားမှာဆိုတာကြောင့်ထိုင်းနိုင်ငံဘက်ချမ်းကိုအသွားမခံပဲမြောက်ရီစေယုံဘက်ကိုမြန်မာစစ်တပ်ကပို့ဆောင်ခဲ့တယ်လို့ဆိုပါတယ်တိုက်ပွဲတွေကြောင့်အလုတ်ပြက်ကင်ပြက်ဖြစ်ရသလိုအိုးအိမ်နေဆုံးရှုံးထိခိုက်ဒဏ်ရာရရှိမှုတွေဖြစ်ပြီးပေါ်တာတွေဆွဲခံနေရအခွန်အောက်တွေပေးနေရတဲ့ရွာသားတွေဟာထိုင်းနိုင်ငံဘက်ချမ်းကသူတို့နဲ့နှီးဆက်ရအိမ်လေးတွေမှာတဲခိုနေထိုင်ရတယ်ဆိုပြီးဆက်ပြောပြပါတယ်
။အမှချမ်းကမှာသူ့အိမ်တွေမှာလိုရှိနေဒီအိမ်ပေါ်ဒီမှာအိမ်ဟောက်တွေမှာလည်းကြီးနေတာဟိုမာစီသားတွေနေတဲ့အိမ်ပေါ့နော်။အဲ့လိုမျိုးတွေမှာအများကြီးပဲတော်တော်များများမှာအများကြီးပဲသူ့လိုရှိနေလဲဟိုအတိမရှိဘူးကျော်ဝကျော်လာကြီးနေတာကတော့အလုတ်လည်းမရှိသူကငါငါမနေ့ထွေးတနက်ပဲစားတယ်လို့ရှိရင်ငါ့ကိုခေါ်ပါကအဲ့လိုမျိုးလို့ရှိရင်အဲ့လိုအဲ့လိုပေါ့ဒီဘက်ကမှကြတော့လဲဟိုသူအပစ်စီရကြတယ်အလုပ်လည်းလုပ်ပြရတော့ဖန်ရတော့နည်းနည်းရှိနေတာပေါ့ကြတော့လဲဒီမှာလဲအပင်းကြီးရှိမေးရှိလဲမေးကြီးဟိုအလုပ်လုပ်တဲ့နေရာတွေကိုလဲအပင်းကြီးရတယ်ဘယ်လိုတော်စိတ်ကြီးနေရ
ထိုင်းဖက်ချန်းကကဲစရေးစခန်းတွေကလည်းတိုက်ပွဲတွေရက်ပြီဆိုတာနဲ့ပြန်ခိုင်းတာတွေလုပ်နေတာကြောင့်တိုက်ပွဲတွေဖြစ်ချိန်မှာတော့ကဲစရေးစခန်းကိုဘယ်သူမှမတွားကြတော့ဘူးလို့ဆိုပါတယ
်အဲ့စခန်းကမဖက်ကဒီအဲ့စခန်းမှာကြားမှမရှိဘူးအဲသူတို့ကပြန်ပို့လိုက်တာပေါ့သူကနေဆိုဘာမှပြတော့ပါဘူးလေအဲ့တော့ ACTV သူတို့ပြန်ပို့လိုက်တော့ညရဲ့ပြန်ကုန်တော့ဒီစခန်းကိုလည်းဘယ်တော့မှသွားကြတော့ဘူ
းတိုက်ပွဲတွေဖြစ်နေတာကြောင့်နေဆက်ကုံသွဲရေးတွေထိခိုက်တယ်ဆိုပြီးထိုင်းအနာပိုင်းတွေကကရင်မျိုးသားအစည်းအရုံးကိုဖိအားပေးမှုတွေလုပ်နေတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ဒီတိုက်ပွဲတွေဟာ DKBA နဲ့သာအတိအကျသက်ဆိုင်ကြောင်းနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့မဖြေရှင်းနိုင်သမျှကာလပတ်လုံးတိုက်ပွဲတွေဆက်ဖြစ်နေမှာဖြစ်တယ်လို့ထိုင်းနိုင်ငံအနေနဲ့မြန်မာအစိုးရရဲ့လူ့အခွင့်အရေးချိုးဖောက်မှုကိုဝိုင်းဝန်းထိမ့်သိမ့်တဲ့အကြောင်း DKBA တပ်မှုတဦးကတော့အခုလိုပြောပါတယ
်အဲလက်ရှိအဲ့ဒီထိုင်းကောင်းဆောင်တွေကကျွန်တော်တို့ရဲ့ဟိုလူသားတွေရဲ့လွတ်လပ်ခွင့်လက်ရှိနားဖတ်ဟိုဘယ်လိုပြောမလဲလူခွေးချိုးဖောက်တာကိုသူတို့ဝိုင်းပြီးချိန်သေးပြင်းမယ်ကိုရီးပြင်းလို့ဆိုကျွန်တော်ပြင်းခတ်မှုကလုံးဝမလုပ်ဘူး
တိုက်ပွဲတွေဖြစ်နေတာဟာနိုဝင်ဘာလ10ရက်နေ့ကစဖြစ်ပြီး2020ရွေးကောက်ပွဲကာလအတွင်းမဲမတမာမှုတွေနဲ့အတင်းအကျပ်မဲတက်ခိုင်းမှုတွေနေချက်ဆောင်တက်ကိုတိုင်းရင်းသားတွေကိုအတင်းအကျပ်လုခိုင်းနေတာတွေကိုမကျေနပ်ရကစလို့ DKBA နဲ့မြန်မာစစ်အစိုးရကတင်းမာခဲ့တာဖြစ်ပါတယ်။စနေနေ့နဲ့တနင်္ဂနွေနေ့ကဖြစ်တဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ထိခိုက်ဒေဆုံးမှုတွေရှိနေပြီးပြည်သူတွေကတော့ဒုက္ခတွေကိုခံစားနေရအောင်မှဖြစ်ကြောင်းဒုက္ခသည်တွေကပြောပါတယ်ရှင်။